သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါဒီမြောက်နိုဝင်ဘာလ3ရက်တနင်္လာနေ့အတွက် SPS Newsless သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကတေရောအောင်ပါဒီနေ့အတွက်ထိတ်တန့်တဲ့များ Optus မှာအမှုဆောင်ရရှိများကိုယနေ့နိုဝင်ဘာလ3ရက်နေ့နောက်ပိုင်းမှာအထက်လွှတ်တော်စုံစမ်းရေးကော်မရှင်တွင်အ ਨੇ ဆုံးလူသုံးဦးသေဆုံးမှုနဲ့ဆက်ဆက်နေသောစက်တင်ဘာလတွင် 000 ပြတ်တောက်မှုအား၎င်းတို့ရဲ့ကင်တွယ်ဖြည့်ရှင်မှုနဲ့ပတ်သက်၍မေးခွန်းထုတ်ခံရဖို့ရှိပါတယ်။လာမယ့် COP31 ထိပ်သီးအစည်းအဝေးကိုဘယ်သူကအရှင်ဖြစ်လက်ခံကျင်းပမယ်ဆိုတာကိုဖြေရှင်းပေးဖို့တကီသမရတာယစ်အာဒိုဂန်ထံစာရေးထားကြောင်းဩစတြေးလျဝန်ကြီးချုပ်အန်သနီအယ်ဘနီစီကပြောဆိုလိုက်ပါတယ်။ဩစတြေးလျနဲ့တကီတို့သည်ကုလသမဂ္ဂရာသီဥတုညီလာခံကိုအရှင်ဖြစ်လက်ခံကျင်းပရာ2022ခုနှစ်ကကမ်းလှမ်းခဲ့ပြီးနှစ်နိုင်ငံစလုံးသည်ဒီညီလာခံကိုလွတ်လွတ်ရမည်ကိုဝန်ခံရန်ညှင်းဆိုခဲ့ကြပါတယ်ဟာရီကိန်းမယ်လစ်ဆာကြောင့်ဂျမေကာနိုင်ငံအတွက်စီးပွားရေးဆုံးရှုံးမှုတွေနိုင်ငံနဲ့ဒေသအတွက်နှစ်ပေါင်းများစွာဝန်ထုပ်ဝန်ပုတ်ဖြစ်စေလိမ့်မယ်လို့ကုလသမဂ္ဂအရာရှိများကပြောဆိုပါတယ်ကမ္ဘာ့ချမ်းမာရေးအဖွဲ့နဲ့တခြားအဖွဲ့များသည်နိုင်ငံတွင်းရှိဆေးဘက်ဆိုင်ရာအဖွဲ့များထူထောင်ထားပြီးအမေရိကန်ကလည်း၎င်းရဲ့အရေးပေါ်တုံ့ပြန်ရေးအဖွဲ့များသည်မြေပြင်တွင်ရှိနေတယ်လို့ပြောဆိုပါတယ်။နီပေါ်နိုင်ငံရဲ့မီတာ9000ကျော်ရှိတဲ့ဟင်လန်ဟီလ်မာတောင်ထိပ်ကိုတက်ဖို့ကြိုးစားမှာအอสတြေးလျန်တောင်တက်သမားတဦးပြုတ်ချသေဆုံးခဲ့တယ်လို့ဆိုပါတယ်။နီပေါ်နိုင်ငံခီးသွွာလာရေးဌာနဒါရိုက်တာဟီလ်မာဂွမ်တန်ကအသက်49နှစ်ရှိအอสတြေးလျန်ချင်တက်ချန်သည်အောက်တိုဘာလ29ရက်ကတောင်တက်စင်းပြုတ်ချပြီးသေဆုံးသွားတယ်လို့ပြောဆိုပါတယ်။နိုဝင်ဘာလ4ရက်အင်္ဂါနေ့မှာ Reserve Bank တွေ၎င်းရဲ့ငွေကြေးမူဝါဒဘောဒ်အဖွဲ့အစည်းအဝေးကိုပြီးဆုံးတဲ့အခါအင်ရှင်များသည်အတိုးနှုန်းချဆင်းရန်အတွက်မမျှော်လင့်သင့်ဟုလေးလာသူများကသုံးသပ်ပြောဆိုပါတယ်။နေ့စဉ်သတင်းတို့ News Flash များပိုမိုချားသိရန် SBS Language Podcast ကိုသွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ
ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ
SPS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ